ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမနက်ဖြန်နိုဝင်ဘာလ28ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်ဆက်ရောက်ကြွချီလာတော့မှာဖြစ်ပါတယ်။အခုလိုပုပ်ယဟန်မင်းကြီးမြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်လာရောက်တဲ့အပေါ်မြန်မာနိုင်ငံအပေါ်ကောင်းကျင်းဝင်တဲ့မြစ်တာတရားတွေငြင်းကြဲမှုတွေကိုစောင့်ကြည့်တည်ဆောင်လာလိုက်လာမယ်လို့ကက်သလစ်ဘုန်းတော်ကြီးတွေကအယုံကြည်မျှော်လင့်မှုတွေရှိပါတယ်။ဘုရားမင်းကြီးရဲ့လေးရတာကြာမြင့်မဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့နောက်ဆုံးသတင်းတွေကိုတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ပထမဆုံးချိန်ခီးစဉ်ဖြစ်တဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ဘုရားမင်းကြီးဖရန်စစ်မြန်မာနိုင်ငံကိုကြွားချီလာတော့မှာဖြစ်ပါတယ်။မနေ့ကနိုဝင်ဘာလ28ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာမယ့်ပုံဟန်မင်းကြီးဟာမြန်မာနိုင်ငံမှာနိုဝင်ဘာလ30ရက်နေ့အထိလေးရက်တာကြွရောက်သတင်းသုံးပါဖြစ်ပါတယ်။ပုံဟန်မင်းကြီးဟာသူ့ခီးစဉ်တွင်မှာနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပုံဟန်မင်းကြီးကြွားချီလာတဲ့အပေါ်ငြိမ်းချမ်းခြင်းလူသားချင်းချင်းကြားရင်းနှီးချစ်ခင်ခြင်းနဲ့ချစ်ချင်းမြတ်တာတရားတွေပွားများပြီးတော့ကောင်းခြင်းတရားတွေနမိတ်ကောင်းတွေဆောင်ကျင်းတည်ဆောင်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းဗာတီကန်နန်းတော်ရဲ့မြန်မာနိုင်ငံရဟန်းအမတ်ကာဒီနယ်ချာ့စ်မောင်ဘူရဲ့လက်ထောက်ဆရာတော်ဖာသာဒိုမီနစ်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်ကဲ့မြန်မာစံတော်ချိန်နေ့လယ်တနာရီမြန်မာအလင်းဆိုင်ဖို့ရှိပါတယ်။ဒီမှာတမအတိုင်းနဲ့အလုံးမလေးဝမ်းသာတယ်။ဘာဖြစ်လို့ဆိုတော့ဒီခရီးနဲ့2019ရှိတဲ့အချိန်မှာပထမဆုံးမြန်မာပြည်ကိုရောက်ရှိလာခြင်းဆိုတော့အတိုင်းနဲ့အလုံးဝမ်းသာမိပါတယ်။သူကငြိမ်းချမ်းရင်းနဲ့မြစ်တာနဲ့ဆိုင်တော်တမန်တော်ဖြစ်တဲ့ကြောင့်မလို့လေ။အဲဝမ်းသာတယ်ပြောရှင်နဲ့သူရဲ့မြန်မာပြည်မှာခြေကျွတ်ခြင်းအားဖြင့်မြန်မာပြည်သူပြည်သားတွေချွတ်လန်းမယ်ဝမ်းမြောက်မယ်နောက်ဆက်ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းအပေါင်းနဲ့ပြည်ဝစေဖို့ဆိုတဲ့မျှော်လင့်ချက်တွေတော့အားလုံးရှိမှရှိပါတယ
်ပုံရံမင်းကြီးကိုတော်တိုင်မြန်မာနိုင်ငံကိုကြွားချီလာခြင်းအဖြစ်အနာဂတ်မြန်မာနိုင်ငံအတွက်ဘာသာရေးလူမှုရေးနိုင်ငံရေးတဟဇာတာချီးရေးနဲ့မင်္ဂလာတရားနဲ့ပြည်ဝတဲ့မြန်မာနိုင်ငံတော်ကြီးတည်ငြိမ်အေးချမ်းသာယာမှုတွေပေါ်ထွန်းလာမယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်များစွာရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ်
ပေါ်ရမင်းကြီးကသူကဟိုပြည်နယ်နဲ့ချီတော့ဒီဒီလူတွေကိုသူအုပ်ချုပ်တယ်ပြောတယ်ဒီကမ္ဘာခေါင်းဆောင်လို့ဖြစ်နေရမှာနော်ဒီကမ္ဘာလုံးရဲ့သူကအကြီးကြီးခေါင်းဆောင်လို့ဖြစ်နေတဲ့ခါကျတော့အများကြီးမျှော်လင့်ပါတယ်အဓိကကဘာလဲဆိုတော့ဟိုပေါ်ရမင်းကြီးသွားတဲ့နိုင်ငံနဲ့နိုင်ငံတိုင်းဟာပေါ်ရမင်းကြီးရဲ့ခရီးစဉ်ပြီးသွားတဲ့နောက်ပိုင်းမှာနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးတခြားအရေးပေါင်းများစွာမှာတိုးတက်အောင်မြင်သွားသလိုမျိုးမြန်မာပြည်မှာလည်းပဲဒီလူမှုရေးဘာသာရေးနော်နောက်စီးပွားရေးအစအစအရာရာမှာအကုန်လုံးထိုးတက်ပြီးတော့မှပြောင်းလဲသွားမယ်လို့အဲကောင်းမွန်အကောင်းဘက်ကလည်းအများကြီးညွှန်လင်းနေတယ်။အခုလည်းဆိုတော့ဒီပုံရမင်းကြီးနိုင်ငံတကာနိုင်ငံသွားပြီးနောက်ပိုင်းမှာလူတွေရဲ့အမြင်မှာကဒီနိုင်ငံကြီးကပုံရမင်းကြီးကိုကျူးကျော်တဲ့နိုင်ငံဖြစ်တဲ့တော့မလို့လေ။အဲလူတွေအားလုံးအနောက်နိုင်ငံသားအရှေ့နိုင်ငံသားအားလုံးကဒီနိုင်ငံကိုပို့ပြီးတော့မှအာရုံစိုက်လာပြီးတော့မှလူမျိုးရေးပိုင်းရောစီးပွားရေးပိုင်းရောတခြားအရေးပိုင်းပေါ့နော်ပြည်များရေးပိုင်းအကုန်လုံးပါလေအစစအရာဒီသွားကြတဲ့နိုင်ငံတွေကသာရကဖြစ်တယ်အဲ့နိုင်ငံတွေအကုန်လုံးကတိုးတက်သွားတာလေဒီပဲဒါကြောင့်မလို့မြန်မာပြည်မှာလည်းပဲအဲ့လိုတိုးတက်သွားမယ်လို့ကျွန်တော်မျှော်လင့်နေပြီဒီလိုမျှော်လင့်ချက်နဲ့ပဲဟိုသမရာယူထင်ကျော်တို့နော်အခုအမေစုတို့ကနေပြီးတော့မှအဲ့လိုကြီးပဲဆက်နေတယ်ဖိတ်ဆောင်ဖိတ်တယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ကြုံကြည့်ပါတယ
်မနေ့ကမှမြန်မာနိုင်ငံကိုရောက်ရှိလာမယ်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကိုကြိုဆိုကြဖို့မြန်မာနိုင်ငံတော်လုံးမှာရှိတဲ့ထောင်ချီတဲ့ကက်သလစ်ဘာသာဝင်တွေဟာရန်ကုန်ကိုရောက်ရှိလာနေကြပြီဖြစ်ပြီးပုပ်ယဟန်မင်းကြီးကိုကြိုဆိုနိုင်ရေးကားယထာစတဲ့ခရီးလမ်းအဆင်ပြေနိုင်ရေးတက်ဆိုင်ရာပြည်내တိုင်းအစိုးရတာဝန်ရှိသူတွေကလည်းစီစဉ်ပေးနေပြီဖြစ်ပါတယ်မြန်မာနိုင်ငံတွင်းကကက်သလစ်ဘာသာဝင်တွေအပြင်အိမ်ကြီးနာချင်းနိုင်ငံတွေနဲ့တခြားနိုင်ငံတွေကပုပ်ယဟန်မင်းကြီးကိုဖူးမြင်ခြင်းသူတွေကလည်းတိတ်နဲ့ချီပြီးလာရောက်ကြဖို့ရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ
်29ရက်နေ့မနေ့7နာရီကျမ်းမှာတက္ကသိုလ်ကမှာဟိုမြန်မာနိုင်ငံလူနိုင်ငံသားအားလုံးအတွက် open လုပ်ထားတဲ့ဒီဆုတောင်းပွဲလေးတစ်ခုရှိပါတယ်ဝိပုစုတောင်းပွဲလေးပေါ့အဲဆုတောင်းပွဲမှာမြန်မာနိုင်ငံလူနိုင်ငံသားအားလုံးတိန့်ကျော်ပေါ့လေဘယ်နဲ့တိန့်ကျော်မလဲတော့မသိဘူးအများကြီးပဲလူများစွာလာပြီးတော့ဆုတောင်းပွဲမှာပါဝင်မယ်လို့မျှော်လင့်ပါတယ်လက်တချို့လည်းရောက်တော့ရောက်နေကြအများကြီးရန်ကုန်မြို့မှာသူ့ကိုဖူးဖို့အတွက်နိုင်ငံတကာရောက်လာတာထောင်ကျော်လာပေါ့နော်3,000ကျော်လောက်ရှိနေစရင်ရပါလေနိုင်ငံတကာပေါ့ဟိုယူရောပပါမယ်အမေရိကပါမယ်ဩစတြေးလျပါမယ်အာရှပါပါပေါ့အများကြီးအာရှလာကြတာပေါ့သူတို့ရဲ့မျှော်လင့်ချက်ကလည်းအဲ့လိုပေါ့နော်ဟိုဖူးမြင်ရခြင်းဘုံရဲ့ဒီ ဒီသူရဲ့ဒီကုသစုတော်မှာသူရဲ့ကောင်းကြီးတော်ကိုလာဖို့အတွက်လေသူလာကြတာပေါ့
ပုံရဟမင်းကြီးရဲ့လေးရတာကြာမြင့်မဲ့သူခီးစဉ်ရဲ့အစီအစဉ်ကတော့နိုဝင်ဘာလ29မှာမြန်မာနိုင်ငံရန်ကုန်ကိုဆက်ရောက်မှာဖြစ်ပါတယ်နိုဝင်ဘာလ28ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်သမ္မတအတိုင်းနိုင်ငံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးတည်ချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်နိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးပြင်ဖို့လာရောက်ကြမယ်ပြည်သူအများနဲ့ရန်ကုန်မြို့တက်ကြဆန်ဝင်းမှာတွေ့ဆုံမဲ့ဝိပုစုတောင်းခြင်းအခမ်းအနားကျင်းပဖို့ရှိပါတယ်နိုဝင်ဘာလ30ရက်နေ့မှာတော့စိန့်မေရီကက်သလစ်မှာတွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့ပုံရဟမင်းကြီးဟာသူ့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကထွက်ခွာမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခရီးဆက်မှာဖြစ်ကြောင်းပါရှင်